ဒီတပတ်နှုတ်ပြတ်တတ်တာအတွေ့ယူစရာအစီအစဉ်ကနေကဘာမြေကြီး၌ထူးခြားမှုကိုဖြစ်စေတဲ့ပုံကိုကြီးများထဲကနေပက်ဝီလျံရဲ့အကြောင်းကိုပြောပြချင်ပါတယ်။ပက်ဝီလျံရဲ့အကြောင်းကိုဖော်ပြတဲ့အခါမှာအသက်တာ၌စီမံချက်ထားရှိခြင်းဆိုတဲ့ခေါင်းစဉ်လေးနဲ့ဖော်ပြထားတာကိုတွေ့ရပါတယ်။အိုလန်ဒိုမြက်လက်အဖွဲ့ရဲ့ထွေထွေမန်နေဂျာနဲ့NBA ဘတ်စကတ်ဘောအသင်းသားတစ်ယောက်ဖြစ်တဲ့ပက်ဝီလျံကသူရေးသားတဲ့စာအုပ်တစ်အုပ်မှာချန်ပီယံအသင်းများမွေးထုတ်ရာ၌ Walt Disney ထံကနေအခြေခံမူ၅ခုရယူခဲ့ပုံကိုပြောပြပါတယ်။မွေးစားသားသမီးတစ်ဒါဇင်နဲ့မိမိတို့ရဲ့သားသမီးအရင်း၄ယောက်ကိုပြုစုကြွေးမွေးတဲ့ပက်နဲ့သူ့ဇနီးတို့ကဒီအခြေခံတရားဟာဘတ်စကတ်ဘောကစားရာမှာဖြစ်စေမိဘတာဝန်မှာပဲဖြစ်စေဒါမှမဟုတ်စီးပွားရေးလုပ်ငန်းမှာပဲဖြစ်စေထူးဆန်းတဲ့အရာကိုဖြစ်စေတယ်လို့ယုံကြည်ထားပါတယ်အခြေခံမူတစ်မှာဘလို့ဖော်ပြထားလဲဆိုရင်မနှက်ဖြံကိုလည်းစဉ်းစားပါသင်သည်အခိုက်အတန့်တစ်ခုအတွက်သာအသက်ရှင်တဲ့အခါမနှက်ဖြံနဲ့အဆက်ပြတ်ခဲ့ရပါတယ်သင်ပြုတ်တဲ့အရာခက်သိမ်းတို့မှာမနှက်ဖြံအတွက်အရေးကြီးလာပါတယ်တချို့သောသူတွေကအတိတ်ကအောင်မြင်မှုနဲ့ဆုံးရှုံးမှုများကိုသာစဉ်းစားကြပါတယ်။တချို့ကြပြန်တော့အခုလက်တလောအတွက်သာအသက်ရှင်ကြပြန်ပါတယ်။အဲ့ဒီလိုလှုပ်ခြင်းအားဖြင့်သူတို့ဟာရစ်ပလင်ပေါ်မှာမနှက်ဖြံကိုပူဇော်နေကြတာနဲ့တူနေပါတယ်။သူတို့ဟာစားတောက်ပြီးပျော်ပျော်နေပါလို့စဉ်းစားကြပြီးယနေ့အကုန်နဲ့မနှက်ဖြံဆက်ဆက်နေတာကိုမေ့နေတဲ့သူများဖြစ်ကြပါတယ်။နုကဘတ်တမကျန်းစာမှာရှမသက်ခရင်ခန်းကြီး6အငယ်34မှာထို့ကြောင့်မနှက်ဖြံဖို့မစိုးရင်ကြနေယခုနေ့၌ရှိသောမကောင်းမသင့်သောအရာသည်ယခုနေ့ဖို့လောက်ပြီလို့ဖော်ပြထားပါတယ်ဒီတမကျန်းကိုကြည့်တဲ့အခါမနှက်ဖြံအတွက်မစိုးရင်ပါနဲ့လို့ပြောထားတယ်ဟေးပျော်ပျော်ကြီးပဲနေကြရအောင်ဆိုတဲ့အဓိပ္ပာယ်မဟုတ်ပါဘူးစိုးရင်ကြောင်ကြပြီးမနှက်ဖြံအတွက်စိတ်ပူနေဖို့လည်းမဟုတ်ပါဘူးယနေ့အသက်ရှင်နေခြင်းသည်လည်းမနှက်ဖြံနဲ့သက်ဆိုင်တဲ့အကျိုးတရားအကြောင်းတရားဖြစ်ကြောင်းကိုစင်ကျင်သုံးသပ်ပြီးအသက်ရှင်တတ်ဖို့တိုက်တွန်းထားခြင်းပဲဖြစ်ပါတယ်အခြေခံမှုနှစ်မှာတော့လွတ်လပ်စွာစဉ်းစားပါမဖြစ်နိုင်တဲ့အရာကိုစိတ်ကူးပါကြီးမားတဲ့အရာကိုစဉ်းစားပါဘုရားသခင်သည်ကြီးမြတ်သောဘုရားဖြစ်တယ်။မဖြစ်နိုင်ဘူးဆိုတဲ့စကားအားဖြင့်ဘုရားသခင်လှုပ်စေခြင်းနဲ့အရာကိုပိတ်မထားသင့်ပါဘူး။ဒီထက်မကယုံကြည်ခြင်းဟာပိုပြီးအရေးကြီးတယ်ဆိုတာကိုစဉ်းစားဖို့ပဲဖြစ်ပါတယ်။သင်ရဲ့စိတ်ကူးအားဖြင့်ဘုရားသခင်ပြုစေလိုတဲ့အရာဖြစ်နိုင်ကြောင်းကိုသင်စဉ်းစားမိပါသလား။အခြေခံမူသုံးပါတော့တာရှိခံအရေးအသွေးရှိဖို့တိဆောက်ခြင်းပြုပါ။ဒါဟာကိုယ်မှာရှိတဲ့အကောင်းဆုံးကိုပေးနိုင်တဲ့စိတ်တဘောထားပဲဖြစ်ပါတယ်။လူအများစုဟာရယုံတာလောက်ကြတယ်ဒီထက်မပိုပါဘူး။ပေါလုကတော့လူဤအမှုကိုဆောင်ရွက်တကယ်သို့မဟုတ်သခင်ဘုရား၏အမှုတော်ကိုဆောင်ရွက်တကယ်သို့ပြုလေသမျှတို့၌စေတနာစိတ်နှင့်ပြုကြလောလို့ဖော်ပြထားတာကိုတွေ့ရပါတယ်။အမွေတော်ဒီဟုသောအကျိုးကိုထိုသခင်ဘုရား၏လက်တော်မှခံရလိမ့်မည်ဟုသိမှတ်ကြလောလို့ကောလောသဲခန်းကြီး3အငယ်23ကနေ24မှာလဲပြောထားတာကိုတွေ့ရပါတယ်။ဖျားသခင်ကိုယုံကြည်သူသားသမီးများရဲ့အသက်တာမှာတနတ်စာလှုပ်ဆောင်ခြင်းမျိုးမရှိဘဲရေရှည်လှုပ်ဆောင်ခြင်းမျိုးဖြစ်ဖို့အရေးအသွေးတောက်ပြောင်လာအောင်ကြိုးစားရမယ်။ဘယ်အရာကိုပဲလှုပ်လို့ဖျား၏အမှုတော်ကိုဆောင်ရွက်တကယ်သို့လှုပ်ဆောင်ဖို့ဖြစ်ကြောင်းတွေ့ရပါတယ်။အခြေခံမူ4မှာတော့သင်၌မလျှော့သောဇွဲရှိရန်လိုအပ်သည်မလျှော့သောဇွဲနဲ့လှုပ်ဆောင်ပါလို့ပြောတဲ့စကားဟာအပြောလွယ်သလောက်အလုတ်ခက်တတ်ပါတယ်။ဒါပေမဲ့မအောင်မြင်ခင်ထက်ခါတလဲလဲဆုံးရှုံးခဲ့ရတဲ့ Walt Disney ကတော့ဒီစကားကိုလက်ကင်ပြုသူဖြစ်ပါတယ်။မလျှော့သောဇွဲဆိုတာလက်လျှော့လိုက်ရတော့မလို့ခံစားရတဲ့အချိန်မှာဒီအလုတ်ကိုဆက်၍ဆွဲမြဲစွာလှုပ်ဆောင်ခြင်းပဲဖြစ်ပါတယ်။လူတိုင်း Disney ရဲ့အောင်မြင်ရန်စိတ်ကူးခြင်းကိုစဉ်းစားဖို့ဖြစ်ပါတယ်။သူအောင်မြင်လာတဲ့အချိန်မှာသူ့ရဲ့အောင်မြင်မှုကိုပဲလူတွေကတွေ့မြင်ကြပြီးသူ့ရဲ့အခက်အခဲများကိုတော့မသိလိုက်ကြပါဘူး။အောင်မြင်တဲ့သူများဟာတခါမှအားလျှော့မသွားကြပါဘူး။အလျှော့ပေးတဲ့သူများဟာလည်းတခါမှအနိုင်မရကြပါဘူး။တကယ်လို့တင့်မှာစိတ်ကူးတစ်ခု၊ရည်မှန်းချက်ပန်းနိုင်တစ်ခု၊အာတိသတစ်ခုရှိနေမယ်ဆိုရင်အောင်မြင်တဲ့အထိဆွဲမြဲစွာလှုပ်ဆောင်ဖို့အတွက်တိုက်တွန်းချင်ပါတယ်။ဧရတ်တောင်ထိပ်ကိုပထမဦးဆုံးတက်ခဲ့တဲ့ဆာဒန်မင်ဟီလာရီဟာမလျှော့သောဇွဲရှိသူတူဖြစ်ပါတယ်။သ ူအဲ့ဒီလိုလှုပ်ဆောင်ပြီးမှသူ့ရဲ့အောင်မြင်မှုအကြောင်းကိုသတင်းထောက်တစ်ယောက်ကအခုလိုပဲရှင်းပြခဲ့ပါတယ်အခြားသူတွေနောက်ပြန်လဲတဲ့အခါဟီလာရီကရှေ့တလန်တိုးပါတယ်။သူနဲ့သူ့အဖော်ဖြစ်သူတန်ဇင်းတို့ဟာအဲ့ဒီနေရာတောင်ထိပ်မှာမတက်ရက်တဲ့နောက်မှအခြားသူများတယောက်ပြီးတယောက်တောင်ထိပ်ကိုရောက်ရှိလာကြတာဖြစ်တယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်။အခြေခံမူငားမှာတော့ပျော်မွေ့ခြင်းသဘောရှိပါ။သင်လုံနေတဲ့အရာအပေါ်၌ပျော်မွေ့ခြင်းရှိဖို့ဖြစ်ပါတယ်။အတ္တဓာအလွန်ပဲတူတောင်းလာပေတယ်။စိတ်မချမ်းမြေ့ခြင်းမဖြစ်သင့်ပါဘူး။တည်ရည်တည့်ရတောက်ချင်းဟာလည်းအကျိုးရှိပါဘူး။ကမ္ဘာတမိုင်းမှာလူအများဆုံးကိုတရားဟောခဲ့တဲ့ဘီလီဂရေဟန်ကိုသူ့အသက်85နှစ်ရှိတဲ့အခါသူ့အားဘလို့အမတ်ရစေလိုသလဲလို့မေးတဲ့အခါပြုံးပြုံးရွှင်ရွှင်အသက်ရှင်ရခြင်းအတွေ့အမတ်ရစေလိုပါတယ်လို့ရိုးရိုးလေးပြန်ပြေခဲ့ပါတယ်။အံ့ဩစရာကောင်းလာပါတယ်။ဖျားမဲဝါဒီတူဖြစ်တဲ့ရောဘတ်အင်ဂါဆော့ဆိုသူကိုဘာကြောင့်ခရစ်ယာန်ဖြစ်မလာသလဲလို့မေးတဲ့အခါမှာတော့ကယ်တင်ခြင်းရပြီးသူများအသက်ရှင်ရန်ရှိတဲ့အတိုင်းအသက်ရှင်နိုင်သူခရစ်ယာန်များတွေ့ရှိလာမှစဉ်းစားပါမယ်လို့ဖြေခဲ့တဲ့အဖြေကိုတွေ့ရပြန်ပါတယ်။ပက်ဝီလျံကသူရဲ့ချန်ပီယံအသင်းကိုဖွဲ့စည်းတည်ဆောက်တဲ့အခါမှာဒီအခြေခံမူများကိုအသုံးပြုရုံမကချန်ပီယံအသက်တာကိုလည်းတည်ဆောက်ခဲ့ပါတယ်။လူပေါင်းအဖွဲ့အစည်းထဲမှာလူသားဟာတဦးရည်ရက်တည်ပြီးနေထိုင်သက်ရှင်လို့မရနိုင်ပါဘူး။တဦးနဲ့တဦးအမိသဟဲပြူပြီးနေထိုင်ကြရတာဖြစ်ပါတယ်။ပက်ဝီလျံကဟောလ်ဒစ္စနေရဲ့စင်စါလှုပ်ဆောင်တည်ဆောက်မှုများအပေါ်မှာအခြေခံပြီးသူ့ရဲ့ဘဝအသက်တာကိုတည်ဆောက်ထားတာတွေ့ရပါတယ်။ပက်ဝီလျံရဲ့ဘဝမှာဖျားကိုတိချင်းနဲ့ကောင်းတာကိုတိချင်းများတွေ့ရတယ်။ဒါကြောင့်ပက်ဝီလျံရဲ့ဘဝမှာပြောစရာကြံခဲ့လောက်အောင်ဆွမ်းဆောင်နိုင်ခဲ့ပါတယ်။သားသမီး၄ယောက်နဲ့အတူမွေးစားသားသမီးတရာဆင်ခန့်လောက်ကိုပြုစုပျိုးထောင်ပေးနိုင်ခဲ့တာတွေ့ရပါတယ်။ပက်ဝီလျံကသူ့အားဖြင့်ဖျားသခင်ကဘာလုပ်စေချင်တယ်လဲ။ဖျားသခင်ကသူ့ကိုဘာခိုင်းနေတယ်လဲဆိုတာကိုစဉ်းစားသူဖြစ်ပါတယ်။ဖျားသခင်ရဲ့နှုတ်ကပတ်တမကျမ်းစာပါအကြောင်းအရာလေးနှစ်ချက်ကိုဆက်ပြီးပြောပြချင်ပါတယ်။ဖျားရှင်ဤယေရှုတော်ဆိုတဲ့အကြောင်းလေးပဲဖြစ်ပါတယ်။အမျိုးသမီးတဦးရဲ့တသက်ခံချက်တစ်ခုမှဘာကိုတွေ့ရလဲဆိုရင်တနေ့မှတဲ့သူ့ဘဝကိုအပြောင်းလဲကြီးဖြစ်သွားစေနိုင်တဲ့ကြောက်မဲ့ဖွယ်ရာအန်ဒရယ်နဲ့ဂျုံလူနီပါသူဖြစ်ခဲ့ရပါတယ်။သူမရဲ့အကိုနဲ့တူလေးတို့ဟာစာရေးခုံတလုံးကိုမယူပြီးကုန်တင်ကားပေါ်ကိုတင်ကားခဏလေးပဲစကားပြောပြီးနောက်ကားကိုမောင်းထွက်သွားခဲ့ပါတယ်။အဲ့ဒီအချိန်မှာပဲသူမရဲ့ခင်မွန်းတဲ့ကလည်းကားကိုဂိုဒေါင်ထဲကိုတွန်းသွင်းနေခိုက်။သူမလည်းအိမ်ထဲကိုခဏလေးဝင်လာခဲ့ပါတယ်။ဘာမှမကြားလိုက်တဲ့အချိန်လေးမှာပဲပြုတ်ကျတဲ့ကြီးတစ်ခုကိုကြားလိုက်ရတဲ့အတွက်ကားကိုဂိုဒေါင်စီကိုသူအမြန်ဆုံးပြေးသွားခဲ့ပါတယ်။သူမရဲ့ခင်မွန်းတယ်လေပြုတ်ကျသွားတဲ့ဂိုဒေါင်ရဲ့အပေါ်ပိုင်းကိုငေးကြည့်နေတာကိုတွေ့လိုက်ရပါတယ်။မိနစ်အနည်းငယ်စောပြီးတကားကြိုးကြခဲ့မယ်ဆိုရင်မလွဲမသွေတယောက်ယောက်ကိုထိမှဖြစ်ပါတယ်။ဒီပေါင်နေရာလောက်လေးတဲ့တကားသာရိုက်မိပြီဆိုရင်ပြင်းထန်စွာထိခိုက်ရုံမကအခက်မသိရင်သေတောင်သေနိုင်မှဖြစ်ပါတယ်။ကားဂိုဒေါင်အတွင်းမှာရှိနေစဉ်မဖြစ်တဲ့အတွက်ကံကောင်းထောက်မရည်မဟုတ်ဘဲဖျားသခင်ရဲ့ကွဲကားတော်မူခြင်းကြောင့်ပဲဖြစ်ပါတယ်။ဒီအဖြစ်ဖြစ်အားဖြင့်ဖျားရှင်ရဲ့ကောင်းမြတ်ခြင်းကျေးဇူးတော်တပါးဖြစ်ကြောင်းသတိပေးလျက်ရှိနေပါတယ်။ဖျားသခင်သူမနဲ့အတူရှိကြောင်းသူ့ရဲ့ဘုန်းတော်နဲ့တကိုးတော်ကိုထင်ရှားပြသခြင်းအားဖြင့်ပေါ်ပြဖို့ရန်တခါတရံတောင်းတမိပါတယ်။ဒါပေမဲ့အဲ့ဒီနေ့ဖြစ်ဖြစ်ခဲ့တဲ့အဖြစ်ပြက်ကကျေးဇူးတော်အားဖြင့်ကိုတော်ပေါ်ပြခဲ့တဲ့ရာပေါင်းများစွာသောတနာချင်းဂယုဏနဲ့ကျင်နာချင်းအမှုများကိုကျွန်ုပ်တို့တွေ့မြင်သိရှိဖို့ရန်အလိုရှိခြင်းပဲဖြစ်ပါတယ်33ခုမြောက်သောစာလံပိုက်ငယ်9မှာပထဝီမြေကြီးသည်ထာဝရဘုရား၏ကျေးဇူးတော်နှင့်ပြည့်ဝလျက်ရှိကြောင်းပေါ်ပြထားတာကိုတွေ့ရပါတယ်ဘုရားရှင်မေတ္တာဂယုဏကျင်နာမှုများဟာကမ္ဘာလောကကြီးရဲ့နေရာတိုင်းမှာရှိနေပါတယ်ကျမတို့ကသာမြင်တွေ့နိုင်ဖို့အတွက်တတိပြုကြရမှာဖြစ်တယ်ဒုတိယချက်မှာတော့အောင်မြင်သူများဆိုတဲ့အကြောင်းလေးပဲဖြစ်ပါတယ်။လူတိုင်းအောင်နိုင်သူဖြစ်လို့ကြပါတယ်။ဒါကြောင့်ခရစ်တော်နောက်လိုက်သူများဟာအထူးသဖြင့်အောင်မြင်သူများဖြစ်ကြောင်းဖော်ပြထားပါတယ်။ငါတို့ကိုချစ်တော်မူသောသူ၏ယေရှုတော်ကြောင့်ငါတို့သည်ထိုအမှုခတ်သိမ်းတို့ကိုခံစွင်တွင်ပင်အထူးသဖြင့်အောင်မြင်ကြ၏လို့ယောမဩရစာခန်းကြီး၈ငွေ30ခွန်မှာဖော်ပြထားပါတယ်။ဒီဖော်ပြချက်ဟာ ချက်သိန်းထဝယ်စိတ်လှုပ်ရှားဝယ်ဖြစ်ကြောင်းတွေ့ရပါတယ်။လူသားများရဲ့အဖြစ်များအတွေ့ကိုစားခံယူဖို့ရန်ဘုရားသခင်ကကျေးဇူးတော်အားဖြင့်သားတော်ကိုဆေးလွတ်ခဲ့ကြောင်းတမန်တော်ကြီးရှင်ပေါလုကယောမဩရစာထဲမှာယုံကြည်သူများဟာနေ့စဉ်အဖြစ်တကိုးကိုအနိုင်ယူနိုင်ဖို့ဝိညာဉ်တော်ကမဆလျက်ရှိကြောင်းဆက်လက်ဖော်ပြထားပါတယ်။ခရစ်တော်ရဲ့တည်မြဲတဲ့မေတ္တာကရုဏာအကြောင်းကိုလည်းဖော်ပြထားပါတယ်။တခါတလေမှာကျမတို့ဟာအထီးကျန်ဖြစ်ပြီးဘဝဆုံးနေပြီလားလို့ခံစားမိတတ်ကြပါတယ်။သို့ပေမဲ့ယေရှုခရစ်တော်စီကတစ်ဆင့်ရရှိတဲ့ဘုရားသခင်ရဲ့မေတ္တာနဲ့ကျမတို့ကိုဘယ်အခြေအနေကမှမကင်းကွာစေနိုင်ဖို့ဖော်ပြထားပါတယ်။ဘုရားရှင်ရဲ့ချက်ချင်းမေတ္တာကရုဏာအားဖြင့်ကျမတို့ရဲ့အသက်တာနှလုံးသားများမှာလည်းချက်ချင်းမေတ္တာဖြင့်ပြည့်ဝလျက်ကျေးဇူးတော်ကိုခံရသလိုကျေးဇူးတော်ချီးမွမ်းခြင်းအသက်တာများဖြင့်ခရီးဆက်ကြပါစို့။